ဝိညာဉ်ဒုက္ခတွေမြတ်ရင်းပြန်ရေးအတွက်အဓိကအရေးကြီးဆုံးချက်ဟာလုံခြုံရေးနဲ့တည်တည်ပြန်အထောက်အထားတွေဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောကြားလိုက်ပါတယ်။ဒုက္ခတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်အထောက်အကူပြုနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီနှစ်ခုကြားဗိုလ်ထုနေကနားလည်မှုစာချုပ်စွာလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုပြောကြားရမှာအခုလိုပြောကြားသွားတာဖြစ်ပါတယ်။ဆိုင်ရင်းနိုင်ငံအပြည့်အစုံဆက်ပြီးတင်ပြပေးပါလိမ့်မယ်။
အလုတ်သမားလူဝင်မှုကြီးကြပ်ရေးတည်သူအင်အားဝင်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့မနေ့ကျွန်လ6ရက်နေ့ကနေပြည်တော်မှာသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါအခုလိုမြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိပြီးတဲ့နောက်ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂဝန်ထမ်းတွေတက်နိုင်သမျှအမြန်ဆုံးချက်ချင်းတွားရောက်နိုင်ခွင့်ရဖို့မျှော်လင့်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူအိုချာရဲ့ဌာနကိုယ်စားလှယ် Net Ospike ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကမှရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြန်ပို့ဆုံးဖြတ်ချက်ချရမှာသတင်းအချက်အလက်တွေအထောက်အကူပြုနိုင်ရေးအခြေအနေတွေကိုအရင်ဆုံးတွားရောက်ဆန်းစစ်ဖို့ဖြစ်တယ်လို့သူကဆိုပါတယ်
။ We need to work to make the conditions right for return of refugees.
ဒုက္ခတွေပြန်ရေးဖြစ်တဲ့ဖြစ်လိုက်တဲ့ရှိတဲ့ရှိတဲ့အခြေအနေတွေရှိဖို့လိုအပ်ပါတယ်။တကယ်တမ်းပြန်နိုင်မယ့်အခြေအနေရှိမရှိဆိုတဲ့မေးခွန်းရှိနေပါတယ်။စာချုပ်ထဲကအစီအစဉ်မှာရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထောက်အကူပြုဖို့လိုအပ်တဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျတဲ့အချက်အလက်တွေအသေးစိတ်ထည့်ထားပေမဲ့အရေးကြီးဆုံးအချက်နှစ်ချက်ရှိတယ်လို့ကျွန်တော်မြင်ပါတယ်။လူတွေအနေနဲ့တက်တေကအထောက်အထားကပ်ပြားတွေရှိဖို့လိုအပ်ပါတယ်။လူမှုအတိုင်းဝိုင်းထဲမှာပုံမှန်လူသားတစ်ယောက်အနေနဲ့နေထိုင်ရက်တည်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်သွားလာခွင့်စတာတွေရှိဖို့လိုပါတယ်။ဒုတိယအချက်အနေနဲ့ဒုက္ခတွေကိုငြင်းငြင်းချမ်းချမ်းပြန်နိုင်မှုအကျန်းဖက်မှုတွေမရှိဖို့လိုအပ်ပါတယ်။တည်ကြတာကတော့ဒါရီအလိုလျောက်ဖြစ်လာမှာမဟုတ်ပါဘူး
။နိုင်ငံသားဖြစ်ခွင့်ရရှိရေးမြန်မာအစိုးရမှလုပ်ပိုင်ခွင့်အပြည့်ရှိနေပေမဲ့နိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီဆောင်ရွက်ဖို့ကုလသမဂ္ဂကအမြဲတိုက်တွန်းနေမှာဖြစ်တယ်လို့ Ospike ကဆိုပါတယ်။မြန်မာအစိုးရဘက်ကလည်းနိုင်ငံနဲ့ဖြစ်နေသူတွေရဲ့ပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်။for the case because of this issue
ဒုက္ခတွေနေနဲ့ငုံရမဲ့ဖြစ်နေတာဆယ်စုနှစ်လောက်ကြာနေပါပြီကိုဖီအနန်ဥဆောင်တဲ့ရခိုင်ကံပေးကော်မရှင်ရဲ့မနစ်ကအကြံပြုချက်ထဲမှာလည်းဒီချက်ပါဝင်ပါတယ်အခြေအနေတွေဘလို့တိုးတက်အောင်ဆောင်ရွက်မလဲလက်ရှိဥပဒေကိုဘလို့မြင်တယ်လဲအကြံဖက်မှုတွေဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းကြားဘလို့ယုံကြားစေနေထိုင်မလဲစတာတွေအဓိကအကြံပြုချက်တွေဖြစ်ကော်မရှင်ရဲ့အကြံပြုချက်ထဲမှာပါပါတယ်မြန်မာအစိုးရဘက်ကလည်းဒီအကြံပြုချက်တွေကိုထောက်ခံကြောင်းမကြာခဏထုတ်ဖော်ပြောဆိုထားတာ
ပါမြန်မာဆွေရက်ကအခုလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရင်စီစဉ်ဆောင်ရွက်နေပြီလေလက်ရှိအချိန်ဒီမှာဒုက္ခသည်တွေအနေနဲ့လုံလုံခြုံခြုံတိတ်ခါရှိရှိဆန္ဒအလျောက်ပြန်နိုင်ရေးမဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂကသုံးသပ်ထုတ်ပြန်ထားတာပါဒါနဲ့ပတ်သက်လို့ Ospike ကအခုလိုပြောပါတယ်
The most important things is that people will need to have
ဒီလိုကိစ္စကတော့လူမှုအတိုင်းအဝန်းမှာပုံမှန်အတိုင်းသွားလာရက်တီခွင့်တက်နိုင်တော့ရှိဖို့ဖြစ်ပါတယ်။သူတို့တွေကိုအတိမတ်ပြုဖို့လိုအပ်ပါတယ်။နောက်တက်တီကံကတ်တွေရှိဖို့လိုအပ်ပါတယ်။ဒုတိယချက်အနေနဲ့သူတို့ရဲ့အိမ်နီးချင်းနေနဲ့အတူရှင်တွဲနေထိုင်ဖို့လိုအပ်ပါတယ်။လူမှုအတိုင်းအဝန်းအချင်းချင်းစီးစီးလုံးလုံးနေထိုင်ဖို့အကြံပေးဆွေးနွေးတဲ့အစီအစဉ်တွေလိုအပ်ပါတယ်။ဒီကိစ္စတွေဟာဖွံ့ဖြိုးရေးအစီအစဉ်နဲ့ဆက်ဆက်နေပါတယ်။ခိုင်မာတောင်းနေတဲ့အခြေအနေတွေရောက်ဖို့အတွက်နိုင်ငံရေးအစ်စ်နဲ့တည်းမဟုတ်ပဲဖွံ့ဖြိုးရေးပါလှုပ်ဆောင်ရမှာဖြစ်ပါတယ်
။ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့ UNHCR နဲ့ UNDP တို့ရဲ့ပူးတွဲကြေညာချက်မှာတော့2018ခုနှစ်ဩဂုတ်လမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားပြီးကြတဲ့ကကန့်တက်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ခွင့်ပြုထားပြီးဒုက္ခသည်တွေညီရက်ပြန်လာရေးအထောက်အကူပြုဖို့နဲ့အကာအကွယ်ပေးရေးအစီအစဉ်တွေဆက်လက်ဆောင်ရွက်ဖို့သဘောတူညီချက်ထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်။အလားတူဘင်္ဂလားဒေ့ရှ်အစိုးရနဲ့လေရိုဟင်ဂျာတွေဆန္ဒအလျောက်ပြန်နိုင်ရေး UNHCR တို့ကြားနားလည်မှုစာချုပ်လွှာကိုဧပြီလ13ရက်နေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံမှာအခြေအနေတွေကောင်းမွန်လာပြီးဆိုမှပြန်လည်နေရာချထားရေးအစီအစဉ်စတင်တယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်ခံထားခြင်းမရှိပါဘူးရှင်။